ထိုင်းနိုင်ငံမှာနေစကားရွှေပြောင်းလုံတမားရဲ့ဒီမိသားစုဝင်ကလေးတွေကိုမြန်မာအတန်းပညာသင်ကြားပေးတဲ့ကျောင်းတွေမှာအခက်အခဲတွေရှိနေစေဖြစ်ပေမဲ့လည်းမြန်မာနိုင်ငံကတက္ကသိုလ်ဝင်နဲ့စာမေးပွဲအောင်မြင်တဲ့အရေးအတွက်ကတော့ပို့ပြီးတော့များလာတယ်လို့ထိုင်းနိုင်ငံ ဒီမဲဆောက်မြို့မှာဖွင့်ထားတဲ့မြန်မာစာသင်ကျောင်းတာဝန်ရှိသူကပြောပါတယ်မြန်မာနိုင်ငံကနေပြီးတော့ထိုင်းနိုင်ငံဘက်ကမှသွားပြီးတော့အလုပ်လုပ်နေတဲ့မိသားစုဝင်တွေအတွက်ဖွင့်ထားတဲ့ရွှေပြောင်းအထက်တန်းကျောင်း၃ကျောင်းကနေပြီးတော့မြန်မာအစိုးရရဲ့စေတမ်းစာမေးပွဲဝင်ရောက်ဖြေဆိုခဲ့တာမှာတော့၂၀ရာခိုင်နှုန်းကျော်စာမေးပွဲအောင်မြင်ခဲ့တာပါအပြည့်အစုံကိုတော့ထိုင်းချင်းဆိုင် VOA
မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းအထက်တန်းကျောင်းတွေက ကျောင်းသားကျောင်းလူတွေဟာမြန်မာအစိုးရစစ်စံမှုဘက်တွေဖြစ်တဲ့၄လမ်းရှစ်တန်းနဲ့၁၀လမ်းစံမှုဘက်တွေကိုကရင်ပြည်နယ်စာကြည့်ဌာနကနေဝင်ရောက်ဖြေဆိုခဲ့တာပါ၂၀၁၇-၂၀၁၈ပညာသင်နှစ်အတွက်တက္ကသိုလ်ဝန်ထမ်းစံမှုဘက်ကိုဖြေဆိုခဲ့ရမှာတော့ပြီးခဲ့တဲ့နှစ်ကတည်းအောင်မြင်မှုရခိုင်နှုန်းနဲ့အနည်းငယ်ပူလာတယ်ဆိုပြီးရွှေပြောင်းကျောက်အုပ်ဖြစ်တဲ့ဦးကျော်သူရွာကပြောပ ံစံမျိုးဖြစ်တယ်လို့ပြောကျွန်တော်မကနေတော့လည်းအောင်မြင်မှုရတဲ့ပုံစံမျိုးဖြစ်တယ်လို့ပြောကျွန်တော်တို့ကတော့မလုံလောက်မှုကတော့အဲ့လိုပေါ့အခက်အခဲတွေတော့အများကြီးရှိတယ်ပေါ့ဆရာအဓိကတော့ဆရာမလုံလောက်မှုပေါ့ဆရာမလုံလောက်မှုနောက်ပြီးတော့ကျွန်တော်တို့ရဲ့ဒီဘက်မှာနေရေးဆိုင်ရေးစာတင်တဲ့အခက်အခဲပါညာတွေမှာအများကြီးရှိတာပေါ့
ဂျော်လာနှစ်ရက်လေးကထွက်တဲ့အောင်ခြင်းမှာတော့သိပ်ပံဘာသာပဲနဲ့အောင်မြင်ခဲ့တယ်ရှေ့ပြောင်းကြောင်းသားမောင်ရဲစော်စော်ကတော့အဝေးတင်တက္ကသိုလ်ဆက်တက်ဖို့အတွက်ဆွန့်ပြတ်သားတယ်လို့ဆိုပါတယ်
ကျောင်းသားကျောင်းသားတော်ဖို့အတွက်ကျွန်တော်ဆက်ဆံရှိမယ်အလုပ်နေမယ်အလုပ်ပြီးတော့ကျောင်းအဝေးတင်မယ်ကျွန်တော်တို့တက်ပြင်မယ်ဒါဆိုလည်းဆိုတော့အိမ်ရဲ့စီးပွားရေးကလည်းရှိသေးတယ်လေအားကြောင့်တော့စီးပွားရေးလည်းရှိနေတယ်ကျွန်တော်ရဲ့တက်လမ်းတော့လည်းကျွန်တော်ပွဲလေးတစ်ခုကြားနေတဲ့အတွက်ကျွန်တော်အဝေးတင်တက်မယ်ဟုတ်ကဲ့ဟိုကကျွန်တော်ဒီဖိုင်းကိုတက်လာတာ10နှစ်လောက်ရှိပါပြီခင်ဗျာ10နှစ်လောက်ရှိပါပြီကျောင်းမှပဲဒီကျောင်းဟိုစောကျောင်းမှပဲကျွန်တော်သာတင်ပြီးတော့ကြီးလာတယ်သာတင်ပြီးကြီးလာတော့သက္ကသိုလ်ဝင်ခွင့်ဟိုပြည်တွင်းဖြေရမှာဆိုတော့ကျွန်တော်စောကနေပဲပြန်ပြီးတော့ဝင်ဖြေလိုက်တယ်အဲကျွန်တော်ဒီနေ့အောင်တယ်ကလေးတွေရဲ့ပညာရေးအတွက်လည်းကျွန်တော်တစ်ဖက်တစ်လမ်းနေပြီးတော့ကျောင်းပြလောက်ရင်းနဲ့ကျွန်တော်ရဲ့ပညာရေးလည်းမနှောက်နေအောင်ဆိုပြီးတော့နှစ်ဖက်ညပြီးတော့အလုံးနှစ်ခုလုံးပြီးတော့ကျွန်တော်အောင်ဖြေနိုင်ခဲ့တာပေါ့
ထိုင်းမြန်မာနယ်စပ်မှာထိုင်းဆိုရကအတိမတ်ပြုထားတဲ့ရှေ့ပြောင်းစာတင်ကျောင်းပေါင်း59ကျောင်းနဲ့ကျောင်းခွဲပေါင်း14ကျောင်းကကျောင်းသားကျောင်းသူပေါင်း 13,000 ကျော်ရှိရမှာမြန်မာဆွေးစစ်ဆံမွေးပွဲတွေကိုလွန်ခဲ့တဲ့၄နှစ်ခန့်ကစပြီးစတင်ဖြေဆိုခွင့်ရခဲ့ပါတယ်။အခုဆိုရင်ရှေ့ပြောင်းစာတင်ကျောင်းတွေကအောင်မြင်ခဲ့တဲ့ကျောင်းသားကျောင်းသူတွေဟာနိုင်ငံတကာတက္ကသိုလ်တွေနဲ့မြန်မာပြည်တွင်းကတက္ကသိုလ်တွေမှာပညာသင်ကြားနေကြတာတွေလည်းရှိနေကြပါရဲ့ရှင်။